ထိုင်းနိုင်ငံဘန်ကောက်မြို့မှာသတင်းပတ်ပေါင်းများစွာကြုံရတဲ့လေတုညင်ညမ်းမှုတွေဟာကျန်းမာရေးအတွက်အန္တရာယ်ရှိတဲ့အဆင့်ထိဖြစ်လာနေရကြောင်းကြောင်းပေါင်း400ကျော်ကိုပိတ်လိုက်ရပါတယ်လေတုညင်ညမ်းမှုတွေဟာရှစ်သတင်းပတ်တင်းလာလေးလောက်ထိရှိနေနိုင်တယ်လို့တာဝန်ရှိသူတွေခန့်မှန်းထားတဲ့အတွက်ကြောင်းပေါင်း438ကျောင်းကိုဒီနေ့ကစပြီးတပတ်လုံးပိတ်လိုက်ဖို့ဘန်ကောက်မြို့အုပ်ချုပ်ရေးမှုကိုဝန်ကြီးချုပ်ပရယုတ်ချန်ဟိုချာကညွှန်ကြားခဲ့တာပါလင်းငင်းနေပြီးရင်ကျော်ပိတ်ဆို့မှုတွေစိုးဝါလုံးနေတဲ့အတွက်လေတုထဲမှာအမုံတွေပုံများလာနေတာလို့လည်းတာဝန်ရှိသူတွေကပြောဆိုထားပါတယ်တင်းလာနေကဆက်လို့ဘန်ကောက်မြို့နဲ့ပတ်ဝန်းကျင်ရဲ့လေတုထဲမှာအမုံမွားတွေဟာအန္တရာယ်ရှိတဲ့အဆင့်ထိတိုးလာနေတဲ့အကြောင်းလေတုညင်ညမ်းမှုထင်သေးဌာနကပြောဆိုထားတာပါလေတုညင်ညမ်းမှုအန္တရာယ်ကြောင့်မြို့ကန်တွေမလိုရင်ပြင်ပကိုမသွားကြဘူးနဲ့အပြင်မှာလက်ကျင်ငယ်လောက်တာမျိုးတွေကိုရှောင်ရှားကြဖို့လည်းကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းထားပါတယ်